ိဘကခွင့်မပြုဘူးဆွေမျိုးသားချင်းတွေကခွင့်မပြုဘူးကိုဝိဇ္ဇနာမဝိရတော့ငိုပြီးတော့မျက်ရည်ကျရတယ်အဲ့ဒီမျက်ရည်ဟာသေဝိတ္တဗမျက်ရည်မိဝဲတိုက်တဲ့မျက်ရည်ပါပဲတန်ဖိုးရှိတဲ့မျက်ရည်ပါပဲမိမိကသီလရှင်ဝိဇ္ဇနဲ့မိဘတွေဤကောင်မောင်နှမတွေဆွေမျိုးသားချင်းတွေကခွင့်မပြုဘူးအတင်းအဓမ္မတားကြတယ်စီးကြတယ်ပိတ်ပင်ကြတယ်ဒီလရှင်ဝိဇ္ဇနာမဝိရလို့ဆိုပြီးတော့မျက်ရည်ကျတယ်ငိုရတယ်အဲ့ဒီလိုဒီလရှင်ဝိဇ္ဇလို့ဆိုပြီးတော့ဝက်ခွင့်မရလို့ကျရတဲ့မျက်ရည်ဟာလည်းပဲသေဝိတ္တဗမျက်ရည်တန်ဖိုးရှိတဲ့မျက်ရည်ပါပဲဒီတော့ဒီလိုယဟန်ပြုခြင်းဒီလရှင်ဝိဇ္ဇနဲ့ပတ်သက်ပြီးတော့မျက်ရည်ကတော့နှစ်ပိုင်းရှိဝိဇ္ဇနဲ့ပုဂ္ဂိုလ်သာသနာ့ဘဝရောက်ခြင်းနဲ့ပုဂ္ဂိုလ်ကဝင်ရောက်ခွင့်မရလို့ကျရတဲ့မျက်ရည်ကတစ်မျိုးမိမိရဲ့သားသူတမီးသူမစသည်အဖြင့်သာနာ့ဘဝဝင်ရောက်ခြင်းတဲ့ပုဂ္ဂိုလ်ကိုဝင်ရောက်ခွင့်မပြုဘဲတားမြစ်တဲ့ပုဂ္ဂိုလ်တွေဘက်ကလည်းမျက်ရည်ကျလိမ့်ရှိကိုသားလေးသာနာ့ဘဝဝင်ခြင်းနဲ့သားလေးကလည်းဒီတယောက်ရှိတယ်။သားရဲ့မဝတ်ပါနဲ့ဆိုပြီးတော့သားကယဟန်ပြုခွင့်တောင်းတိုင်းတောင်းတိုင်းမျက်ရည်တွေကျပြီးတော့တားမြစ်လိမ့်ရှိအဲဒီလိုတားမြစ်တဲ့ပုဂ္ဂိုလ်ရဲ့အပိုင်းကကျတဲ့မျက်ရည်ကတော့တန်ဖိုးမရှိတဲ့မျက်ရည်ပါပဲဒီတော့ကာယကံရှင်များအနေနဲ့တန်ဖိုးမရှိတဲ့မျက်ရည်တွေနဲ့ခင်းထားတဲ့လမ်းကိုရှောင်မလားတန်ဖိုးရှိတဲ့မျက်ရည်တွေနဲ့ခင်းထားတဲ့လမ်းကိုရှောင်မလားဆိုတာကတော့ကိုယ်ကိုယ်တိုင်ဆုံးဖြတ်ကြရမှာပဲဒီသေသနာမှာတော့និခမဝတိနာဥပိသနာကဓမ္မနတံသေဝိတဗံယံပြုခြင်းလို့ပြိလရှင်ဝိချင်းလို့ကြားရတဲ့မျက်ရည်ဟာတန်ဖိုးရှိတဲ့မျက်ရည်ကိုယ်ကတောထွက်ခြင်းနဲ့အကြောင်းမျိုးမျိုးအခြေအနေမျိုးမျိုးကြောင့်တောထွက်ခွင့်မတားဘူးဖြစ်နေတယ်အဲ့ဒီခါမှမျက်ကြီးကြတယ်အဲ့ဒီမျက်ကြီးဟာလည်းပဲတန်ဖိုးရှိတဲ့မျက်ကြီးပါပဲတခါဝိပဿနာဝေဒနာဥပိသနာကဓမ္မနတံဝိပဿနာရဲ့အစွမ်းအဖြစ်ကြတဲ့မျက်ကြီးဝိပဿနာလို့ကိုအာထုတ်ခြင်းနဲ့အာထုတ်ခွင့်မရလို့အာထုတ်ဖို့အချိန်နဲ့မပေးလို့ဆိုပြီးတော့မျက်ကြီးကြတယ်အာထုတ်ခွင့်ရနေပြန်တော့လည်းပဲမိမိရှိမှန်းထားတဲ့ရက်လနှစ်အပိုင်းစားအတွင်းမှာမိမိရှိမှန်းထားတဲ့ဝိပဿနာဉာဏ်အဆင့်ကိုမရောက်တဲ့အတွက်ကြောင့်မျက်ရည်ကြတယ်အဲ့ဒီမျက်ရည်ဟာလည်းပဲတန်ဖိုးရှိတဲ့မျက်ရည်ပါပဲတခါအနုတ္တတိဝေဒနာဥပိသနာကဒောမနတံဗုဒ္ဓအနုတ္တတိအစရှိတဲ့အနုတ္တတိ6ပါးကြောင့်ကြားရတဲ့မျက်ရည်ဗုဒ္ဓအနုတ္တတိဓမ္မအနုတ္တတိသံဃာအနုတ္တတိသီလအနုတ္တတိစာဃာအနုတ္တတိဒေဝတာအနုတ္တတိလို့ခေါ်တဲ့အနုတ္တတိ6ပါးတစ်ပါးပါးကိုပွားများခွင့်မရလို့ကြားတဲ့မျက်ရည်ပွားနေပြန်တော့လည်းပဲမိမိရှိမှန်းသလားသမာဓိမရလို့မိမိရင်မှန်းသလားမပေါင်းမြောက်လို့ကြာရတဲ့မျက်ရည်အဲ့ဒီမျက်ရည်ဟာလည်းပဲတန်ဖိုးရှိတဲ့မျက်ရည်ပါပဲဖျားဖူးသွားခြင်းနဲ့မသွားရလို့ကြာရတဲ့မျက်ရည်တရားနာသွားခြင်းနဲ့မသွားရလို့ကြာရတဲ့မျက်ရည်အဲ့ဒီမျက်ရည်ဟာလည်းပဲဒီအနုတ္တိကြောင့်ကြာတဲ့မျက်ရည်ပါပဲအဲ့ဒီမျက်ရည်ဟာလည်းမှုဝဲတိုက်တဲ့မျက်ရည်ပါပဲအဲ့ဒီမျက်ရည်ကိုအသုံးချပြီးတော့အထုတ်သွားမယ်ဆိုရင်ကောင်းမြတ်တဲ့အကျိုးတရားတွေရရှိနိုင်တယ်ဒီဟိုကျွန်းမှာဂိရိကန္တကတောင်ပေါ်မှာဖယားဝဲကျင်းပါတော့ဖယားဝဲနဲ့တရားဝဲကျင်းပါတော့တောင်ကြီးကဝတ္တကာလကဆိုတဲ့ရွာကအမျိုးသမီးတယောက်ကဖယားဖူးတရားနာကျင်တယ်။ဒါပေမဲ့သူ့မှာကိုလေးလက်ဝင်ရှိနေတဲ့အတွက်ကြောင့်မိဘများကหนีရစ်ခဲ့ဖို့ပြောကြ။မိဘများကမခေါ်ပဲထားခဲ့။ဖယားဖူးကျင်တာမဖူးရလို့တရားနာကျင်တာမနာရလို့ဆိုပြီးတော့သူ့အမျိုးသမီးဝမ်းနည်းမှုစိတ်ဆင်းရဲမှုတွေဖြစ်ပြီးတော့မျက်ရည်ကျရည်ရည်ကြပြီးတဲ့နောက်အဲ့ဒီဝမ်းနည်းမှုအဲ့ဒီစိတ်မချမ်းသာမှုကိုခြေခံပြီးတော့ပဲကဲလေမတော်နိုင်ရင်လည်းပဲဒီကပဲလှမ်းပြီးတော့အာယုံပြုတော့မယ်ဆိုပြီးတော့မိမိရဲ့အိမ်ရှိကနေတောင်ထိပ်ကိုလှမ်းပြီးတော့ဇီတော်ကိုလှမ်းဖူးရင်းနဲ့ဘုရားကုံတော်ကြီးကိုပွားလိုက်တာဥပ္ပိကပီတိတွေဖြစ်ပြီးတော့ကောင်းငင်ပေါ်ကနေကြွတက်ပြီးတော့တောင်ထိပ်ပေါ်ရောက်သွားပါတယ်ဒါဟာသေဝိတ္တဗမျက်ရည်တဲ့ဘုရားဖူးချင်တာမဖူးရလို့ဆိုပြီးတော့ကြတဲ့မျက်ရည်အဲ့ဒီမျက်ရည်အားလည်းတန်ဖိုးရှိတဲ့မျက်ရည်ပါပဲ။ဒါကပထမဇာနာတိဝေဒနာဥပိသနကဒောမနတံ။မိမိဇံရဖို့အတွက်အားထုတ်တယ်၊ဇံမရလို့ဆိုပြီးတော့မျက်ရည်ကျတယ်။မဉဏ်ဖုံဉဏ်ရဖို့ဆိုပြီးတော့အားထုတ်နေတယ်။မိမိရှိမှန်းတောင်းတဲ့မတရားဖူတရားတွေမရသေးလို့ဆိုပြီးတော့မျက်ရည်ကျ။အဲ့ဒီမျက်ရည်အားလည်းပဲသေဝိတ္တဗမျက်ရည်မှီဝဲတိုက်တဲ့မျက်ရည်ပါပဲ။အဲဒီလိုအဖြစ်နိခမသီတာမျက်ရည်အမျိုးအစားတွေပြောရမယ်ဆိုရင်ရှေ့ပိုင်းမှာပထမပိုင်းမှာပြောခဲ့တဲ့အတုတုတ်တံမှာ တာမြန်တစ်ယောက်ကြားခဲ့တဲ့မျက်ရည်မျိုးစားတွေကိုမြတ်စွာဘုရားမိန့်ကြားတော်မူတော့ခုနမိဖာစားတဲ့ခြေသောပုဂ္ဂိုလ်များသိဆုံးခြင်းနေအကြောင်းကိုတပိုင်းတကန်းကပြောတယ်။နောက်တစ်ခါညာတိပြဒနာဆွေမျိုးရင်းပျက်စီးခြင်း၊ဘောဂပြဒနာအစီအစဉ်စားပျက်စီးခြင်း၊ရောဂပြဒနာအနာရောဂါဖြစ်ခြင်းအနာရောဂါတွေနှိမ့်ဆက်ခြင်းဆိုတဲ့အဲ့ဒီအကြောင်းများသုံးမျိုးကြောင့်ကြတဲ့မျက်ရည်တွေဟာလဲသမုဒ္ဒရာ၄စင်းမကများတယ်လို့ပြောခဲ့အဲ့ဒီတော့တမ်းမှာတေချာသတိပြုလိုက်တော့ယတနာတရား၅ပါးတွေက၃ပါးပဲပါလာတယ်။ကျမ်းနာတေတမ်းများအလုံးသိကြတဲ့အတိုင်းယတနာတရားကဘယ်နှပါးရှိလဲ။အဲ့ဒီ၅ပါးလေးများပြောနိုင်မလား။သုံးမျိုးကတော့ဦးဇင်းတို့ပြောပြီးသွားပြီလေနော်။ညာတိယတနာ၊ဘောဂယတနာ၊ရောဂယတနာဆိုပြီးတော့၃မျိုး။နောက်နှစ်မျိုးကသီလဇတနာသီလပျက်စီးခြင်းဒိဋ္ဌိဇတနာအယူပျက်စီးခြင်းအယူမှားခြင်းဆိုပြီးတော့၅မျိုးဇတနာတရား၅မျိုးရှိပါတယ်။ဩဃာသာရှိခိုးတိုင်းဤကဲ့သို့ကရောသောကောင်းကံစိရနာကြောင့်ဆဲထဲမှာဇတနာတရား၅ပါးတို့မှအခါကသိင်္ဂလုံညီနီးဖြစ်ပြီးဆိုပြီးတော့ပါတယ်နော်။အဲ့တော့အဲ့ဒီဇတနာတရား၅ပါးရှိတဲ့ထဲကရှေ့ကဇတနာတရား၃ပါးကြောင့်ကြားခဲ့တဲ့မျက်ရည်တွေဟာသမုဒ္ဒရာ၄စင်းမကများပြီလို့ပဲပါတယ်။သီလဇတနာနဲ့ဒိဋ္ဌိဇတနာကြောင့်ကြတဲ့မျက်ရည်တွေအကြောင်းကိုထည့်ပြီးတော့ပြောမထားဘူး။ဒါကိုထောက်ရှုခြင်းအပြင်သီလဇတနာနဲ့ဒိဋ္ဌိဇတနာကြောင့်ကြတဲ့မျက်ရည်ဟာလည်းတန်ဖိုးရှိတဲ့မျက်ရည်ပဲဆိုတာကိုကောက်ချက်ချလို့ရပါတယ်။ဒီကသီလမလုံးကြုံမှုသီလပျက်စီးနေတယ်။အဲ့ဒီသီလပျက်စီးရတဲ့အဖြစ်ကိုမိမိကမကျေနပ်ဘူး။သီလဖြူစင်ခြင်းနဲ့သီလလုံးကြုံခြင်းနဲ့သီလပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ဖြစ်ချင်တယ်။သီလပြည့်စုံခြင်းမှရင်းနဲ့အကြောင်းမိမိတောင်သီလမပြည့်စုံရလို့ဆိုပြီးတော့ဝမ်းနေပြီးတော့မျက်ရည်ကျတယ်သီလပြည့်စုံမှုကိုဥတီပြီးတော့မျက်ရည်ကျတယ်အဲ့ဒီမျက်ရည်ဟာတန်ဖိုးရှိတဲ့မျက်ရည်ပါပဲအဲ့ဒီဝမ်းနေမှုအဲ့ဒီမျက်ရည်ကိုအခြေခံပြီးတော့သီလဖြူစင်သောပုံကိုဖြစ်အောင်ကျင့်ကြံအားထုတ်နိုင်ပါတယ်တခါဒိဋ္ဌိပြဒနာအယူမှားခြင်းအကြောင်းမိမိတောင်မိမိမှာမာယွန်းရဲ့အယူအဆတွေကိန်းဝတ်နေတယ်မိစ္ဆာဒိဋ္ဌိအယူမှားဖြစ်နေမိမိကအယူမှန်ဖြစ်ခြင်းနဲ့အချိန်အရအယူမှားဖြစ်နေရမှုပေါ်မှာမကျေမနပ်ဖြစ်ပြီးတော့ဝမ်းနေပြီးမျက်ရည်ကျတယ်အယူမှန်မှုကိုဥတည်ပြီးတော့တနည်းပြောတော့တမ္မာဒိဋ္ဌိဖြစ်ဖို့ကိုဥတည်ပြီးတော့ကျတဲ့မျက်ရည်ဟာလည်းတန်ဖိုးရှိတဲ့မျက်ရည်ပါပဲဒီကြောင့်လေးပေါ်လွင်ထင်ရှားအောင်အချင်းချုပ်ပြောရရင်တော့မြတ်စွာဘုရားရှင်လက်ထက်တုန်းကတာလပုတ္တာလို့ခေါ်တဲ့ဇတ်ဆရာကြီးတယောက်ရှိ။အနည်းတော့မြတ်စွာဘုရားကြီးချင်ကန်းပြီးတော့ဇတ်ဆရာတာလပုတ္တာဇတ်ဆရာကြီးကလျှောက်ထားတဲ့မြတ်စွာဘုရား။တပိတော်တို့ကကြည်တယ်ဤသေဆုံးလို့ရှိရင်ပဟာတနတ်ကြီးရောက်တယ်လို့တပိတော်တို့ဆရာစင်ဆက်ကပြောကြပါတယ်ဘုရား။အဲ့ဒီစကားမှန်ပါသလားလို့မြတ်စွာဘုရားရှင်ကမင်းဒီတော့မြတ်စွာဘုရားရှင်ကဒီမေးခွန်းမမေးဖို့သုံးချိန်တိုင်းတိုင်းတားမြစ်ပါတယ်။တားမြစ်တဲ့ဈာတဲ့ကလင်းချိန်မြောက်မေးတဲ့အခါမှာတော့မြတ်စွာဘုရားရှင်ကတခါဒီကကြေတယ်ဒီသေဆုံးလို့ရှိရင်ပဟာတနတ်ပြည်ကိုရောက်တယ်ဆိုတဲ့အယူအဆဟာမှားယွင်းတဲ့အယူအဆဖြစ်တယ်။အဲ့ဒီမှားယွင်းတဲ့အယူအဆမိစ္ဆာဒိဋ္ဌိနဲ့သာသေရင်တော့ငရဲသို့မဟုတ်တိရစ္ဆာန်ဂတိနှစ်ပါးသဘာဝကိုလာရောက်ရပါလိမ့်မယ်။အဲဒီလိုလဲပြောလိုက်ရောတာလမုဒ္ဒဇတ်ဆရာကြီးကကျုံဝဲချပြီးတော့ငိုတယ်။မျက်ရည်တွေတသန်းသန်းစိကျ။ဘယ်လိုလဲတခါကြီးငရဲရောက်မှကြောက်လို့တိရစ္ဆာန်ဖြစ်မှကြောက်လို့ငိုတာလား။မဟုတ်ပါမြတ်စွာဘုရား။ငရဲကြမှာကြောက်လို့တိရစ္ဆာန်ဖြစ်မှကြောက်လို့ငိုတာမဟုတ်ပါဘူးဘုရား။တပိတော်တို့ရဲ့ဆရာအစဉ်ဆက်ကကာကြီးတရေသိရင်နဲ့ပဟာဒနတ်ကြီးရောက်မယ်လို့ပြောခဲ့တဲ့ဇာတ်ကားကိုတပိတော်တို့ကအမှန်လို့ယူဆပြီးတော့အယူမှားခဲ့တာကိုတပိတော်ဝန်းနေလုံးလို့ငိုတာပါဖေ။ဒိဋ္ဌိဇတနာအယူပျက်စီးခြင်းတနည်းပြောတော့မိစ္ဆာဒိဋ္ဌိအယူမှားခြင်းဒိဋ္ဌိဇတနာဆိုတာမိစ္ဆာဒိဋ္ဌိပါပဲ။အဲ့ဒီအယူမှားခြင်းကိုအကြောင်းပြုပြီးတော့မိမိရဲ့တဏ္ဍာမှာမိစ္ဆာဒိဋ္ဌိကိန်းနေတာကိုအကြောင်းပြုပြီးတော့မျက်ရည်ကျတယ်။ကိန်းတာတသက်ဝန်းနေပြီးမျက်ရည်ကျတာမဟုတ်ဘူး။တမ္မာဒိဋ္ဌိဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်ဥတည်ခြင်းနဲ့မျက်ရည်ကျ။အဲ့ဒီမျက်ရည်ဟာလည်းပဲတန်ဖိုးရှိတဲ့မျက်ရည်ပါပဲ။ဒါကြောင့်အဲ့ဒီတလာမုဒ္ဒဆက်ဆရာကြီးကမိမိယူမှားနေတာကိုသိလို့ချုံမွှဲချငုံမျက်ရည်တွေကျပြီးတော့ဒဲဒီယူမှားကိုစွန့်ပြီးတော့ယူမှားအောင်ကြိုးစားတော့မယ်ဆိုပြီးတော့သာသနာ့ဘဝဝင်ရောက်လို့ယဟန်ပြူတယ်ယဟန်ပြူပြီးတော့ဝိပဿနာအားထုတ်လိုက်တာ ယဟန်ဖြစ်ပြီးတော့မကြခင်မှာပဲသက်ဆရာကြီးယဟန်နာဖြစ်သွားပါလေ။မိဒိဋ္ဌိယတနာကိုအကြောင်းပြုပြီးတော့ကြားတော်တဲ့မျက်ရည်တန်ဖိုးမရှိဘူးလား။ယဟန်နာဖြစ်တဲ့ထိအောင်တန်ဖိုးရှိသွားတယ်။ဒါကြောင့်ယဟန်ပြုခြင်းတိလရှင်ဝတ်ချမ်းဆိုတဲ့နေခမလုပ်ငန်းကြောင့်ကြားရတဲ့မျက်ရည်ဝိပဿနာပွားများအားထုတ်မှုနဲ့ပတ်သက်ပြီးတော့ကြားရတဲ့မျက်ရည်ဘုရားနုတ္တိဆက်ရှိတဲ့ဂုံတော်ဒီပွားများခြင်းနဲ့ပတ်သက်ပြီးတော့ကြားရတဲ့မျက်ရည်သံတရားမဖို့တရားတွေရကြင်လို့ကြားရတဲ့မျက်ရည်သီလပြဒနာဒိဋ္ဌိပြဒနာကြောင့်ကြားရတဲ့မျက်ရည်အဲ့ဒီမျက်ရည်တွေဟာတန်ဖိုးရှိတဲ့မျက်ရည်တွေပဲတနည်းပြောရရင်အဲ့ဒီတန်ဖိုးရှိတဲ့မျက်ရည်တန်ဖိုးမရှိတဲ့မျက်ရည်တွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တန်ဖိုးမရှိတဲ့ဂေဟတိတမျက်ရည်ကတော့သီဘမဝင်တဲ့မျက်ရည်ပဲအဘိသစ္စမျက်ရည်လို့ခေါ်ပါတယ်တန်ဖိုးရှိတဲ့နိခမ္မတိတမျက်ရည်ကိုတော့ဘိသစ္စမျက်ရည်လို့ခေါ်ပါတယ်အဘိသစ္စမျက်ရည်ဆိုတာသီဘမဝင်တဲ့မျက်ရည်ဂေဟတိတမျက်ရည်လောကီလောကကြီးရာနဲ့ပတ်သက်ပြီးတော့ကာမဂုဏ်ကြီးရာနဲ့ပတ်သက်ပြီးတော့ကြားရတဲ့ဂေဟတိတမျက်ရည်ဟာသီဘမဝင်ဘူးဘာလို့သီဘမဝင်တာလဲဆိုတော့အနာယောဂမပြောက်စေနိုင်လို့ရာဂဆိုတဲ့အနာဒေါသဆိုတဲ့အနာမောဟဆိုတဲ့အနာရာဂဒေါသမောဟအဆက်ရှိတဲ့ကိလေသာအနာယောဂာတွေမပြောက်စေနိုင်တဲ့အတွက်ကြောင့်ဂေဟတိတမျက်ရည်ဟာဆေးဘက်မဝင်ဘူးဆေးဆိုတာအနာယောဂာပျောက်စေနိုင်မှဆေးလို့ခေါ်အနာယောဂာကမပျောက်စေနိုင်ဘူးဆိုရင်အဲ့ဒီအရာဟာဆေးမဟုတ်တော့ဘူးအနာယောဂာမပျောက်စေနိုင်မဲနဲ့ဆေးလို့နာမည်ခံထားရင်အဲ့ဒီဆေးဟာဆေးအတုပဲဖြစ်မယ်ဆေးအစ်စ်တော့မဖြစ်နိုင်ဘူးအနာပြောက်မှဈေးလို့ခေါ်နိခမတိတမျက်ရည်ကတော့ရာဂဒေါသမောဟအဆက်ရှိတဲ့ကိလေသာအနာယောဂာတွေပျောက်ကင်းစေနိုင်တဲ့အတွက်ကြောင့်ဒီသစ္စာမျက်ရည်ဆေးဘက်ဝင်တဲ့မျက်ရည်နိခမတိတမျက်ရည်ကိုအကြောင်းပြုပြီးတော့ဒုစားအထုတ်သွားမယ်ဆိုရင်မဉဏ်ဘုံဉဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်အရဟတမအရဟတကိုနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုရင်တော့ကိလေသာအနာယောဂာတွေလုံးဝကင်းရှင်းသွားပြီလုံးဝပျောက်ကင်းသွားပြီနိဗ္ဗာန်ဆိုတာကိလေသာအနာယောဂာတိမရှိတော့တာကိုနိဗ္ဗာန်လို့ခေါ်တာပါပဲရာဂခယောနိဗ္ဗာနံရာဂအနာပြောက်သွားတာနိဗ္ဗာန်ဒေါသခယောနိဗ္ဗာနံဒေါသအနာပြောက်ကင်းသွားတာနိဗ္ဗာန်မောဟခယောနိဗ္ဗာနံမောဟအနာပြောက်ကင်းသွားတာနိဗ္ဗာန်လက်မှာအနာပေါက်နေတဲ့လူတယောက်ဟာအဲ့ဒီပေါက်နေတဲ့အနာရဲ့နှိမ့်ဆက်မှုကြောင့်ဆင်းရဲမှုကိုခံစားရထမြက်တဲ့ဆင်းနဲ့ကုသလိုက်လို့အဲ့ဒီအနာပြောက်သွားပြီဆိုရင်တော့အင်မတန်ချမ်းသာသွားတယ်။အနာပြောက်လို့ချမ်းသာသွားတဲ့လူရဲ့လက်မှာဘာရှိလဲဆိုရင်တော့ဘာမှမရှိတော့ပါဘူး။ငါကရှိနေတဲ့အနာလည်းမရှိတော့ဘူး။တခြားလည်းဘာမှရှိမလာပါဘူး။ဘာမှမရှိတော့ပေမဲ့အဲ့ဒီအနာပြောက်သွားတဲ့ပုဂ္ဂိုလ်ချမ်းသာလိုက်တာ။ဒါတော့နိဗ္ဗာန်မှာယုတ်တရားနံတရားတွေဘာမှမရှိဘဲနဲ့ဘယ်လိုလုပ်ချမ်းသာမလဲဆိုတဲ့အတွေးကိုအနာပေါက်နေတဲ့ပုဂ္ဂိုလ်အနာပြောက်တော့တဲ့အခါမှာအနာမရှိခြင်းကြောင့်ချမ်းသာသွားပုံနဲ့နှိုင်းရှင်းပြီးတော့စဉ်းစားနိုင်ပါလေ။ဒီတော့ဂိဟတိတမျက်ရည်ဟာကိလေသာအနာယောဂါတွေပျောက်မပျောက်ခြင်းစေနိုင်တဲ့အတွက်ကြောင့်အဘိသစ္စမျက်ရည်ဆေးဘက်မဝင်တဲ့မျက်ရည်။နိခမ္မတိတမျက်ရည်ကတော့ကိလေသာအနာယောဂါတွေပျောက်ခြင်းစေနိုင်တဲ့အတွက်ကြောင့်ဘိသစ္စမျက်ရည်ဆေးဘက်ဝင်တဲ့မျက်ရည်။တနည်းပြောရရင်တော့မျက်ရည်တစ်ဆက်ဆေးတစ်ခွက်ထိုက်တဲ့မျက်ရည်နိခမတိတမျက်ရည်တစ်ဆက်ကြာတိုင်းအဲ့ဒီကြာလိုက်တဲ့မျက်ရည်တစ်ဆက်ဟာစီးတစ်ခွက်တောက်လိုက်ရတယ်လို့အားရှိသွားတယ်။စီးတစ်ခွက်တောက်လိုက်ရတယ်လို့အနာယောဂါတွေပျောက်ကင်းသွားစေနိုင်တယ်။ဒါကြောင့်ဧကတချို့သောပုဂ္ဂိုလ်ဤအတုမျက်ရည်သည်ရာဂဒေါသမောဟိဟိရာဂဒေါသမောဟအဆက်ရှိတဲ့ကိလေသာတရားတို့ဖြင့်ဝိမလံညစ်ကြေး၍နေရလေကုန်၏။အုံနှံပူလောင်၍နေရလေကုန်၏။တန်အတုထုံမျက်ရည်ဒီနဘေတ္တဆန်ဆေးဘက်မဝင်ပါဘီ။ဝါမျက်ရည်တစ်ဆက်ဆေးတစ်ခွက်မထိုက်ပါဘီ။ဧကန္တအချို့သောပုဂ္ဂိုလ်ရဲ့အတုမျက်ရည်ကတော့မိတိသောမနသေးနာတရားဓမ္မနဲ့ဆက်ဆံပြီးတော့ဖြစ်လာတဲ့မိတိသောမနသာကြောင့်ဝိမလံအငြိစေကင်းပြီးတော့နေလေ၏။တိတလံအေးများ၍နေပါဘီ။တန်အတုထုကဲ့သို့ကြည်လင်တာနာယောဂါကင်းပြီးတော့အေးများနေတဲ့မျက်ရည်မျိုးဒီသာလင်ဘိတ္တဇံမျက်ရည်တဆက်စိတ်တစ်ခွက်ထိုက်ပါပြီတော့သတည်း မျက်ရည်အကြောင်းလေးတွေခွဲခြမ်းသိထားပြီးတော့ပြောနေရတာနဲ့မဟာသီဝမထေကြီးအကြောင်းတောင်ပြောဖို့ချိန်နေသွားပြီ။တိဟုံကျွန်းကမဟာကာမရွာတိဒ္ဓမဟာဝိဟာရအကြောင်းတိုက်ကြီးမှာမဟာသီဝလို့ခေါ်တဲ့မထေကြီးတစ်ပါးရှိတယ်။သာသနာခိုင်းတခိုင်းကိုတိဒ္ဓပေါင်း1000ကြီး2000ကြီးလောက်ရှိတဲ့ခိုင်းကြီး18ခိုင်းကသံဃာတွေကိုစာပေပို့ချပေးနေတဲ့မထေကြီးပါပဲ။မထေရ်ကြီးကြွန်ကြတဲ့ပရိယတ်စည်းကမ်းနဲ့ပฏิပတ်နိလန်းကိုလိုက်နာကျင့်သုံးလို့ရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေက6000လောက်ရှိတယ်။သုံးမဟာဝါထက္ကရာမှာတော့3000လို့ဆိုပါတယ်။အင်္ဂုတ္တထက္ကရာမှာတော့6000လို့ဆိုပါတယ်။မထေရ်ကြီးရဲ့ဂုံကိုပေါ်တွင်ထင်ရှားစေတဲ့အတွက်ကြောင့်အင်္ဂုတ္တထက္ကရာမှာလာတဲ့6000ဆိုတဲ့အယူအဆကိုပဲဥစဉ်တော့တည်ပြုပြီးတော့ပြောပြရစီ။အဲဒါမထေရ်ကြီးရဲ့ပရိယတ်ပฏิပတ်ဩဝါဒကိုခံယူပြီးတော့ရဟန္တာဖြစ်သွားတဲ့ရဟန္တာ6000တည်းကတပားဖြစ်တဲ့မထေရ်ကမိမိရရှိတတ်တဲ့တရားဥပဒေမျက်ကိုဆင်ញံနိုင်စဉ်းစားတိုင်းအတုမရှိတဲ့ချမ်းသာငြိမ်းအမှုကိုခံစားရတဲ့အတွက်ကြောင့်ဒီချမ်းသာဒီငြိမ်းအမှုကိုရအောင်ဖန်တီးပေးတဲ့မဟာသီဝဆရာကြီးကိုအမတန်ကျေးဇူးတင်နေငါရဲ့ဆရာမငါရထားတဲ့ဂုံမျိုးငါရထားတဲ့တရားလူမျိုးရနိုင်သလားလို့အဘိညာဉ်တကောနဲ့လှမ်းပြီးတော့ကြည်လိုက်တော့မဟာသီဝမထေရ်ကြီးပုထုဇဉ်အဆင့်မှာပဲရှိနေတာကိုတွေ့ရ။ဩငါရဲ့ဆရာကြီးဟာသူတစ်ပါးရဲ့မိခိုးအားထားရတာဖြစ်ပြီးတော့ကိုကိုယ်တိုင်ရဲ့မိခိုးအားထားရတော့မဖြစ်ပါပဲလား။နိလန်ဥပေတမြင်တဲ့ဆရာကြီးကိုတတိတံဝေကရအောင်ကြံဆောင်ဦးမှာပဲဆိုပြီးတော့ကောင်းရင်ခီးကနေကြွလာတယ်။မထေရ်ကြီးကျောင်းသားမဟာသီဝမထေရ်ကြီးရဲ့ကျောင်းသားရောက်တော့ကောင်းကင်ကနေသက်ဆင်းမထေရ်ကြီးဇီဝင်ရှိခိုးမဟာသီဝမထေရ်ကြီးကမေးတယ်ငါရှင်ဘာအတွက်လာတာလဲအရှင်ဘုရားအရှင်ဘုရားခွင့်ပြုမယ်ဆိုရင်ရှင်ဘုရားစီကအနုမောဒနာတရားလေးတစ်ပုဒ်လောက်တင်ခြင်းလို့ပါဘုရားငါရှင်ငါမှာအချိန်နဲ့မအားမလအောင်ဖြစ်နေတယ်သူတစ်ပါးကိုစာပေပို့ချပေးနေရတဲ့အတွက်ကြောင့်တင့်အတွက်ပြီးတဲ့အချိန်မပေးနိုင်ဘူးမှန်လားပါဗျာတီးတဲ့အချိန်မမေးနိုင်ဘူးဆိုရင်လေစွမ်းခံသွားဖို့အတွက်ဒီဝေစုယုံကြတဲ့တဆောင်းကြီးတဲ့မှာစုယုံနေတဲ့အချိန်မှာတပိတော့သင်မရစေ။ဒါရှင်အဲ့ဒီအချိန်မှာလဲမေးလျှောက်တဲ့ပုဂ္ဂိုလ်တွေရှိနေကြတယ်။ဒါဖြင့်ရွာတဲ့စွမ်းခံရွာတဲ့ကြွတဲ့အချိန်ရောဗျာအဲ့ဒီအချိန်မှာလဲမေးတဲ့လူရှိနေတယ်။သင်္ကန်းယုံနေတဲ့အချိန်ရောဗျာအဲ့ဒီအချိန်မှာလဲမေးမဲ့လူရှိနေတယ်။တပိတ်အိတ်တဲ့တပိတ်ထဲတဲ့အချင်းရောဗျာအဲ့ဒီအချင်းမှလည်းမေးမဲ့လူရှိနေတယ်။ကြားတဲ့ဆွမ်းခံကြွားတဲ့အချင်း၊ယာကူတောက်တဲ့အချင်းဆွမ်းခံရွာကထွက်လာတဲ့အချင်း၊ကြောင်ပြန်တဲ့အချင်းဆွမ်းစားတဲ့အချင်းအဲ့ဒီအချင်းတွေမှာရောမေးလျှောက်လို့မရဘူးလားဗျာအဲ့ဒီအချင်းမှလည်းမေးတဲ့ပုဂ္ဂိုလ်တွေရှိနေတယ်။ဆွမ်းစားပြီးသားခဏနားနေတဲ့အချင်းရောဗျာအဲ့ဒီအချင်းနဲ့မေးမဲ့သူတွေရှိနေတယ်။ညအိယာဝန်ကန်ကြီးခြေတော်ဆေးတဲ့အချင်းမနေ့ရတာမျက်နှာသိခံနေအချင်းမျက်နှာသိပြီလို့ခန်းနဲ့ခဏနားနေတဲ့အချင်းအဲ့ဒီလိုအချင်းအချင်းတွေကိုညှို့ညွတ်ပြီးတော့မေးလျှောက်တော့လည်းပဲအဲ့ဒီအချင်းတိုင်းအဲ့ဒီအချင်းတိုင်းမှလည်းမေးလျှောက်ကြတဲ့တခြားပုဂ္ဂိုလ်တွေရှိနေတဲ့အတွက်ကြောင့်သင်ကိုအချင်းမပေးနိုင်ဘူးဘယ်အချင်းကိုပဲတောင်းဆိုမအားဘူးဆိုပြီးတော့ညှင်းပယ်နေတယ်ဒီတော့တပည့်ကလျှောက်တယ်အရှင်ဘုရားမျက်နှာသိပြီလို့ခန်းနဲ့ပြန်ဝင်ပြီးခဏထိုင်နေတဲ့အချင်းလေးမှတော့ကိုယ်မွေလေးရယုံပူနွေးယုံ၃ကြိမ်၄ကြိမ်လောက်တော့တင်းတင်းခွေပြီးတော့ရှင်ပြတရားရှုမှတ်တတ်ပါလေဗျာဒီတိုင်းဆိုရင်တော့အရှင်ဘုရားမှာသိဖို့အချိန်တောင်မှရပါဦးမလားဗျာမရဏခဏမီနလဘိတ္တသံဒီဒီစကားလေးကအင်မတန်မှတ်သားစရာကောင်းလူတော်မင်းသားကတရားအထုတ်ပါတရားထုတ်ပါလို့တိုက်တွန်းလိုက်အလုံးများနေသေးလို့ပါမအားသေးလို့ပါအလုံးများနေသေးလို့ပါမအားသေးလို့ပါလို့အကြောင်းပြတတ်ကြမအားနိုင်လောက်အောင်ညားနေတဲ့အလုပ်ကိုဘာလုပ်လဲလို့စဉ်းစားကြည့်လိုက်တော့ခန္ဓာဝန်ထမ်းတဲ့အလုပ်ဖြစ်ဒီခန္ဓာကလေးအသက်ရှင်နေအောင်ဒီခန္ဓာလေးမသေးသေးပဲနဲ့ဆက်လက်ပြီးတော့အသက်ရှင်ရပ်တည်နေနိုင်အောင်ပြုပြင်ဝင်းပြူနေရတဲ့အလုပ်ကိုခန္ဓာဝန်ထမ်းတဲ့အလုပ်လို့ခေါ်ပါတယ်သာဝဏေကျမ်းမာရေးတဲ့စီဝါဥစာရှာဖွေနေရတဲ့အလုပ်ချာဖွေလို့ရလာတဲ့စီစဉ်ဥစားတွေကိုခံစားနေရတဲ့အလုပ်ဒီခန္ဓာကိုယ်ကြီးရဲ့အပုတ်ကောင်သဘောမထင်ရှားအောင်ပြုပြင်ဖန်တီးပေးနေရတဲ့အလုပ်အဲ့ဒီအလုပ်တွေဟာခန္ဓာဝန်ထမ်းနေရတဲ့အလုပ်ပါပဲခန္ဓာဝန်ထမ်းနေရတဲ့အလုပ်ဆိုတာခန္ဓာရှိနေသမျှရှိနေအောင်မှဖြစ်တဲ့အတွက်ကြောင့်ခန္ဓာမချုပ်သေးသမျှတော့ခန္ဓာဝန်ထမ်းတဲ့အလုပ်ဟာဘယ်တော့မှပြီးဆုံးမှာမဟုတ်ပါဘူး ဘယ်တော့မှလည်းအားမမဟုတ်ပါဘူးကိုကမအားဘူးမအားဘူးလို့ကြွေးကြော်နေပေမဲ့သင်မင်းကလာခေါ်ပြီဆိုရင်တော့ဘာမှတတ်နိုင်မှာမဟုတ်ဘူးကိုကသင်မင်းကလာခေါ်ပြီဆိုရင်တော့မအားသေးလို့ပါနေပြစေဦးလို့မရတော့ဘူးလိုက်ပါသွားရမှာပဲဒီတော့မအားတဲ့ဓာတ်ကသင်မင်းလာခေါ်ရင်အချိန်မရွေးလိုက်သွားရမှာပဲဆိုတာကိုကြိုတင်ပြီးတော့နှလုံးသွင်းစဉ်းကျင်ထားမယ်ဆိုရင်မအားလို့ပါဆိုတဲ့အကြောင်းပြချက်နဲ့တရားဓမ္မအလုတ်ကိုမျက်နှာလွှဲတဲ့အဖြစ်မျိုးဖြစ်မှာမဟုတ်တော့ပါဘူးအဲဒါမရဏခဏံပြီးနာလဘိတ္တသံဒီအရှင်ဘုရားသိဖို့တောင်အချိန်မရတော့ဘူးလားဖေဟာဘယ်တော့တောင်မှမအားမလဖြစ်နေရင်လည်းတပည့်တော်မသင်တော့ပါဘူးဖေဟာဆိုပြီးတော့မထေကြီးကြည့်နေစမှာပဲမထေကြီးရဲ့ရှင်းမောင်မှာပဲဇံဘိညာဉ်ဝင်စားပြီးတော့ကောင်းကင်ခီးကနေကြွားသွားယဟန်ဆိုတာဒီလိုဖြစ်ရမယ်လို့ဆုံးမတဲ့သဘောနဲ့ပါပဲအဲ့ဒီတော့မှမဟာသီဝမထေကြီးကကောင်းကင်ကိုပြန်ကြောက်သွားတဲ့တပည့်ကိုလှမ်းမြော်ကျင့်ရင်းနဲ့ဩလက်စားတတ်တော့သူကငါစီစာတင်ញင်လို့လာတာမှမဟုတ်ပဲငါကိုတရားပြဆုံးမခြင်းလို့ငါကိုသတိပေးခြင်းလို့လာတာပဲအဲ့ဒီလိုတံဝေကရပြီးတော့နောက်တနေ့မနေ့စောစောမှာပဲတပည့်တစ်ပါးခေါ်ပြီးတော့မိမိနေတဲ့အကြောင်းနဲ့မနေမဝေကမ္မန္တပပရလို့ခေါ်တဲ့ရွာနီးတောင်နှိုင်းကလေးမှာရှင်းလင်းပြီးတော့မထေကြီးတရားအထုတ်ပါတယ်ဝါဇုလာဇံ73ရက်နေ့မှာမဟာသီဝမထေကြီးတောထွက်သွားတယ်။ငါလိုပရိယတ်တိဘုဟုတာပြည့်စုံတဲ့ပုဂ္ဂိုလ်ငါလိုဉာဏ်ကောင်းတဲ့ပုဂ္ဂိုလ်အားထုတ်လိုက်ရင်နှစ်ရက်သုံးရက်နဲ့အရဟတ္တဖို့ရမှာပဲဆိုပြီးတော့အားထုတ်ပါတယ်။ဝါဇုလာပြည့်နေ့ဝါဇုလာပြည့်နေ့သာရောက်သွားတယ်တရားဓုတရားမြတ်မရဘူး။ဘာနှမိမှမရ3ရက်နဲ့တရားဓုရမယ်ထင်တာမရတော့လည်းပဲဝါရင်း3လကို3ရက်လို့သဘောထားပြီးအာထုမှပဲဆိုပြီးတော့ဝါရင်း3လအာထုပြန်ပါတယ်တရင်ဝါလာတာကျွတ်သွားတယ်မထေကြီးပါတရားဓုမှမရငါကတော့ရှင်မန္တာတရင်ကျွတ်လို့ရှိရင်ပဝါရဏာနေမှာတရင်တော့ဘောယဟန္တာရှင်မြတ်ကြီးတွေနဲ့အတူဝိသုဒ္ဓိပဝါရဏာပြုမယ်ဝိသုဒ္ဓိပဝါရဏာဆိုတာယဟန္တာအဖြစ်နဲ့ပဝါရဏာပြုတာပါပဲဝိသုဒ္ဓိဆိုတာတန်ရှင်းစင်ကြယ်တဲ့ပဝါရဏာကတော့ဖိမ့်မှန်တဲ့ပဝါရဏာပါပဲပြီးတော့ယဟန္တာအဖြစ်နဲ့ပဝါရဏာဝိသုဒ္ဓိပဝါရဏာပြုမယ်လို့ငါကဆုံးဖြတ်ထားတယ်အခုတော့ငါမှဗာတရားဓုမှမရတဲ့အတွက်ကြောင့်ဝိသုဒ္ဓိပဝါရဏာမပြုနိုင်တော့ဘူးဒါတော့များမှငါရဲ့တရင်တော်ဘောယဟန္တာရှင်မြတ်ကြီးတွေနဲ့ဝိသုဒ္ဓိပဝါရဏာပြုနိုင်မှာမလဲဒါတော့မများမှငါတရားဓုတရားမြတ်ရပါမလဲဆိုပြီးတော့တွေးရင်တွေးရင်နဲ့မထေကြီးဝန်နေတဲ့စိတ်တွေဖြင်းပြီးတော့မျက်ရည်ကျပါတယ်မထေကြီးတဲ့မျက်ရည်ဟာနိခမ္မသီတမျက်ရည်ပဲဣတရဟိယခုခာ၌အရိယအရိယပုဂ္ဂိုလ်တို့သည်ယံအာယတနအကျင့်အရဟတ္တဖို့တိဟုသောတိယာကုပသံပိစရောက်၍ဝိဟာရန္တိနေတလေကုန်၏အဟံငါကတော့ကုဒါပေခာကြမတံအာယတနံသောရတဖို့တိဟုသောတိယာကုပသံပိစကံရောက်၍ဝိဟရိတာမိနာမနေရပါဏီဣတိဤသောအနုတ္တရိတုအတုမရှိမြတ်လာစွာသောဝိမောခေတုအရတဖို့တိဟုသောလွံ့မြောက်ခြင်းတရားတို့၌ပိဟံလိုလားတောင့်တခြင်းကိုဥပသံမယတော်ဖြစ်စေသောပုဂ္ဂိုလ်ဤတန်တန်၌ပိဟပစ္စယလိုလားတောင့်တခြင်းတိဟုသောအကြောင်းကြောင့်ဒေါမနတံဒေါမနတသီဝမျက်ရည်ဒီဥပ္ပစ္စတိဖြစ်ပေါ်၍လာ၏ဝါကြ၍လာ၏ဧဝရူပံဓမ္မနတံဤသို့သဘောရှိသောဓမ္မနတကိုဝါဤသို့သဘောရှိသောမျက်ရည်ကိုနိခမ္မတိတံဓမ္မနတံနိခမ္မတိတဓမ္မနတဟု၍နိခမ္မတိတမျက်ရည်ဟု၍ဘုစတိကောင်းစွာမသွေဆိုအပ်ပါပေတည်းတည်းဒီတဝါတရားမှုမရတော့လဲနောက်ဝါရရမယ်ဆိုပြီးတော့မထေကြီးဟာဆက်ပြီးတော့ဝိပဿနာအလုပ်ကိုအားထုတ်တယ်အားထုတ်တဲ့နေရာမှာဘယ်လောက်ထိအားထုတ်တယ်လဲဆိုရင်တနေ့တနေ့အိတ်နေရလို့အိတ်ဖို့အတွက်ခြေထောက်စီးအရာဝန်ဖို့အတွက်ခြေထောက်စီးနေရလို့အိတ်ရခင်းနေရလို့အိတ်ရပြင်းနေရလို့တရားမှုမရတာပဲဖြစ်မယ်ဒီနေ့ကဆက်ပြီးတော့ယဟန္တာမဖြစ်မချင်းမအိတ်တော့ဘူးဆိုပြီးတော့အဲ့တဲ့ကတင်ကိုတခါတည်းခောက်ပြီးတော့သိမ်းထားလိုက်။အကြောင်းကြဝေယဝိသ္စရီနဲပြီးတော့တရားအားထုတ်ချိန်ပို့ပြီးတော့ရလာအောင်လို့ပါ။သွားခြင်း၊ရက်ခြင်း၊ထိုင်ခြင်းဆိုတဲ့ဣရိယာပုတ်၃ပါးကိုပဲလဲလှယ်ပြီးတော့တရားအားထုတ်ပါတယ်။အထူးအဖြင့်ဈဉ္ဉံကမ္မထံကိုပူဇာပေးပြီးတော့အားထုတ်ပါတယ်။ အဲ့ဒီလိုနဲ့တဝါကျွတ်တိုင်းတဝါကျွတ်တိုင်းဘာတရားတူမှမရတဲ့အတွက်ကြောင့်ဝါကျွတ်တိုင်းမထေကြီးမျက်ရည်ကြရတယ်နှစ်ပေါင်း30တိုင်းတိုင်းမျက်ရည်ကြရပါတယ်အချိန်30မြောက်ဝါကျွတ်တဲ့အချိန်မှာတော့မထေကြီးရဲ့ဝါနဲ့မှုတွေဟာအထွတ်အထိပ်ကိုရောက်ပြီးတော့အဲ့ဒီနှစ်မှာအပြင်းထန်ဆုံးကြီးကွဲပြီးတော့မျက်ရည်တွေတဖြန်းဖြန်းတသွန်းသွန်းစီးကြရတယ်ပရိယတိဘဟုတုရတွေအမတန်ကြွယ်ဝလို့ဉာဏ်အမတန်ထက်မြက်လို့အထုတ်လိုက်ရင်တော့ဘာမှမကြဘူးလို့ငါထင်ခဲ့တာအထုတ်တာကလည်းပေါ့ပေါ့ရော့ရော့အထုတ်တာမဟုတ်ဘူးနေသိစိကဒုတင်ကိုစောက်တီးပြီးတော့မအိတ်မနေအချိန်ပြည့်ကျူပန်အထုတ်တာပဲနီးလန်းလဲဘာမှမှားစရာမရှိဘူးပရိယတိဇာမိမလာတဲ့အတိုင်းမာသတိဗရဏဒေသနာတော်မလာတဲ့အတိုင်းပြည့်ပြည့်စုံစုံအမှားရမရှိမှန်မှန်ကန်ကန်နေစနစ်ကြကြအထုတ်တာပဲကျလောက်သက်ဆွန့်ကြိုးပမ်းအာထုတာတောင်မှနှစ်ပေါင်း30ကြာခဲ့ပြီငါရဲ့တရားဓုတရားမြတ်မရသေးဘူးဆိုတော့ဧကန္တငါဟာဒီဘဝတရားဓုရတတ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးထင်တယ်ဒီဘဝတော့ငါဘလောက်ပဲအာထုတရားရတော့မှမဟုတ်ပါဘူးဆိုပြီးတော့အချိန်30နောက်ဗရင်ကျွန်းမှာတော့မထေကြီးဟာအကြီးအကျယ်ဝန်နေတော့ကဖြစ်ပြီးတော့ငိုကြွေးတော်မူပါတယ်အဲ့ဒီတော့မထေကြီးငိုကြွေးနေတဲ့နေရာနဲ့မနီမဝဲခလန်းလန်းလေးမှာနတ်သမီးတယောက်ကလည်းလာပြီးတော့ငိုနေမထေကြီးကမေးတယ်ဒီနားမှာငိုနေတာဘာလို့လဲမှန်လားပါတပည့်တော်နတ်သမီးပါဗျာအတင်းနတ်သမီးကဘာကြောင့်ငိုရတာလဲမှန်လားပါဗျာအရှင်ပြားငိုနေတာမြင်လို့ငိုရင်လည်းပဲမက်ဖို့ရလိမ့်မယ်ထင်လို့နှစ်မဲ့သုံးမဲ့လောက်များရမလားလို့တပည့်တော်ငိုနေတာပါဗျာအဲ့ဒီလိုပြောတော့မထေကြီးကရှက်သွားတယ်ဘယ်နဲ့ရှိတာမဟာသီဝါတင့်ကိုနတ်သမီးတွေကတောင်ကြောင်လောင်းနေကြပြီတင်လိုပုဂ္ဂိုလ်မျိုးကအခုလိုမျက်ရည်ကျပြီးတော့ငုံနေလို့ဘယ်တင့်တော့ပါမလဲငုံနေရုံနဲ့လည်းဘာမှအချိန်နေထူးခြားလာမှာမှမဟုတ်တာငိုကလည်းငိုပြီးပြီဆိုတော့ကိုယ်နဲ့စိတ်ကလည်းပေါ့နေပြီပေါ့လေအဲ့ဒီတော့မိမိရဲ့နှလုံးသားမှာဖြစ်လာတဲ့နိခမတိတ္တဒေါမနတကိုအတဏ္ဍိုင်ဆုံးဖြေဖြောင်းပြီးတော့မဟာသတိပဏ္ဏဒေသနာမှာလာတဲ့အတိုင်းမိမိရဲ့စိတ်မှာဖြစ်နေတဲ့ဒေါမနတကိုလည်းပဲသာဓုဓမ္မစိတ်တန်သာဓုဓမ္မစိတ်တန်ဒီပါဇာနာတိဆက်ရှိတဲ့ဒေသနာတော်အတိုင်းစိတ်ညစ်နေတာကိုစိတ်ညစ်တယ်စိတ်ညစ်တယ်စိတ်ဆင်းရဲတာကိုစိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်စသဖြင့်ဖြင့်မဟာသတိပဏ္ဏဒေသနာမှာလာတဲ့အတိုင်းမိမိရဲ့ဝန်းနေနေတဲ့စိတ်ရဲ့ရည်ချလာအောင်စိတ်ဆင်းရဲတဲ့စိတ်ကိုအခြေခံပြီးတော့မိမိရဲ့ကျုံ့နံခန္ဓာမှာရှိတဲ့သင်္ခါရတရားတွေကိုရှုမှတ်ပွားများနေပါတယ်။အဲဒီလိုရှုမှတ်ပွားများနေရင်လည်းကောင်းဓာတိတိုင်းမျိုးလာပြီးညမှာကောင်းငင်ရမျောကြည့်လိုက်တော့လာပြီးညဆိုတော့လကလည်းထိမ့်ထိမ့်သားမြည်။တာယာတောက်ပနေတဲ့အင်မတန်ထွန်းလင်းတောက်ပနေတဲ့ဟောဒီလာမင်းကြီးနဲ့ငါရဲ့သီလဘယ်ဟာကပူပြီးတော့ထွန်းလင်းတောက်ပပါမလဲ။အဲဒီလိုစဉ္ဉဏ်စဉ်းစားကြည့်လိုက်တော့ယဟန်ဖြစ်တဲ့အချိန်ကနေစပြီးတော့ဒီနေ့ဒီချိန်ထိမိမိရဲ့သတုပါရီသုတ်တိသီလဟာမညှို့မချောက်မပြောက်မချားပဲနဲ့စဲလုံးချောဖြူစင်းနေတာကိုတွေ့တွေ့ဟောဒီလမ်းမင်းကြီးမှာအငြိအချင်းမရှိပဲနဲ့ထွန်းလင်းတောက်ပနေတယ်လို့ဆိုပေမဲ့တရားကြည့်ရင်ယုံအယုတ်ကလေးနဲ့တူတဲ့ယုံကြီးလက္ခဏာလေးမှန်းပြပြလက္ခဏာလေးအငြိအချင်းရှိနေသေးတယ်ငါရဲ့သီလကတော့ဘာအငြိအချင်းမှမရှိဘူးဆိုပြီးတော့မိမိရဲ့သီလကိုဆင်ញင်လိုက်တိုင်းပိဋိသောမနတ္တကြီးတဖွာဖွာဖြစ်တယ်အဲ့ဒီမိတိသောမနတကိုအခြေခံပြီးတော့ဝိပဿနာရှုပွားလိုက်တာအဲ့ဒီပိတိနဲ့တကွမိမိရဲ့ယုံနံခန္ဓာမှာဉာဏ်သွင်းပြီးတော့ရှုမှတ်ပွားများလိုက်တာမထေကြီးဟာပဋိသင်္မိဒဉာဏ်၄ပါးနဲ့တကွယဟန္တာဖြစ်ကုန်အဲ့ဒီညမှာပဲဆက်ရောက်တော့မူသွားပါတယ်နေခမတိတ္တမျက်ရည်ကိုမှီဝဲလိုက်တဲ့အတွက်ကြောင့်မထေကြီးတရားသူတရားမြတ်ရသွားခြင်းဖြစ်ပါတယ်မထေရ်ကြီးယဟန္တာဖြစ်တယ်ဆိုရင်မေတ္တိဟုကျွန်းတစ်ကျွန်းလုံးမှာရှိတဲ့တပည့်ယဟန္တာပေါင်း6000ကအဲ့ဒီအချိန်မှာပဲလှမ်းပြီးတော့တို့ဆရာကြီးတရားဓုရမလားလို့လှမ်းကြည့်လိုက်တော့ယဟန္တာဖြစ်သွားတာသိမထေရ်ကြီးကလည်းနှစ်ပေါင်း30လုံးခြေထောက်မဆေးပဲနဲ့ထားတော့အငြိအကျေးတွေတင်းပြီးတော့ဉာဏ်မကောင်းဖြစ်နေတဲ့ဒီခြေထောက်ကိုဆေးမယ်ဆိုပြီးတော့ခြေဆေးအင်းမြင့်လေးပေါ်မှာရက်ငါတို့လိုအတွင်းနေတပည့်ကြီးတွေရှိပါရဲ့နဲ့တို့ဆရာကကိုယ့်ခြေထောက်ကိုဆေးရရင်မတင့်တော်ဘူးငါတော့ပြီးတော့ခြေထောက်ဆေးပေးမယ်ဆိုပြီးတော့တပည့်ယဟန္တာ6000လုံးကောင်းငင်ခီးကနေကြွလာကြငါဒီကမထင်ကြီးစီကနေခြေထောက်ခြေတော်ဆေးခွင့်တောင်း မာသီဝမထေရကြီးကလည်းငါ့ရဲ့ခြေထောက်တွေဟာမစေးတာနှစ်ပေါင်း30ရှိပြီဒီတော့ကိုယ်ပါကိုယ်ပဲစေးမယ်ဆိုပြီးတော့စေးမှမပြည့်ဘူးအဲ့ဒီအချိန်မှာတရားမင်းကလည်းလှမ်းကြည့်လိုက်တယ်ငါလိုအလောအကျွေးတပည့်ရှိပါရဲ့နဲ့ကိုယ့်ခြေထောက်ကိုစေးရရင်တော့မသင့်တော်ဘူးငါသွားပြီးတော့စေးမယ်ဆိုပြီးတော့မာသီဝမထေရကြီးကလည်းဘုရုကမစေးခွင့်မပေးတာမြင်တော့စေးခွင့်ရအောင်ငါညံနေညံနဲ့ညံသုံးပါပဲဆိုပြီးတော့သူဇာတာနတ်သမီးကိုခေါ်ပြီးတော့လာယန္နာ600ရဲ့ပိဋကအစွန်နာရောက်တယ်ဆိုရင်ပဲအပိဋကဗန္ဓေမတုကာမောအရှင်ပြားတို့လမ်းလေးဖယ်ပြီးတော့မူကြပါဗျာလမ်းကလေးရှင်းပြတော့မူကြပါဗျာဟောဒီမှာမတုကာမလမ်းနေလို့ပါမတုကာမ